တူရကီနိုင်ငံမှာရုပ်သံလွှင့်ဌာန TRD အတွက်လုပ်ကိုင်နေတဲ့သတင်းတောင်2ဦးသူတို့ရဲ့ဘာသာပြန်တဲ့ရှင်ပေါင်းတို့ကိုမြန်မာနိုင်ငံလွှတ်တော်အဆောက်အဦနောက်မှာအဝေးထင်းဒရုန်းညင်ကိုမောင်းနှင်ပြန်တမ်းမှုနဲ့တောက်ကြနေမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကထိန်းသိမ်းလိုက်ပါတယ်။စင်ကာပူနိုင်ငံသား Law Homan မလေးရှားနိုင်ငံသား Mock Choi Lin တို့ကိုဖမ်းဆီးပြီးတဲ့နောက်နေပြည်တော်ကရဲစခန်းတစ်ခုမှာစစ်ဆေးမေးမြန်းခဲ့တယ်လို့ရဲရာရှိတူက Writer သတင်းဌာနကိုပြောပါတယ်။ညနေပိုင်းမှာရန်ကုန်ရဲတပ်ဖွဲ့ကစကပြန်ဖြစ်သူမြန်မာသတင်းတော့ကိုအောင်နိုင်စိုးရဲ့အိမ်ကိုဝင်ရှာပြီးသူရဲ့ computer memory stick တွေကိုတင်သွားတယ်လို့စာရွက်စာတမ်းတွေကိုလည်းရှာဖွေကြည့်ရှုခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ထားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာနဲ့တူရကီနိုင်ငံကြားဆက်ဆံရေးတိတ်အဆင်မပြေလှချိန်မှာပဲအခုဖြစ်ရဖြစ်လာတာပါ။ဖြစ်ရရဲ့အခြေခံချက်တွေနဲ့ပတ်သက်ပြီးသူတို့လေးဦးကိုထိန်းသိမ်းထားတဲ့နေပြည်တော်အမှတ်1ရဲစခန်းကရဲရာရှိတူဦးဖြစ်သူဦးရွှေတောင်းကအတည်ပြုပြောဆိုပေမဲ့စွဲချက်တစ်ခုခုတင်ထားသလားဆိုတာအပါအဝင်တခြားအချက်တွေကိုတော့စုံစမ်းဆဲဖြစ်ရဆိုတာကိုထောက်ပြပြီးပြောဖို့ညှင်းခဲ့ပါတယ်။သတင်းနောက်တွေဟာလွှတ်တော်ကိုဒရုန်းနဲ့ဗီဒီယိုရိုက်ယူဖို့ခွင့်ပြုချက်ယူမထားဘူးလို့နိုင်ငံပိုင် MRTV ရုပ်သံဌာနကပြောတော့ပါတယ်။သတင်းထဲမှာထိန်းသိမ်းထားသူတွေရဲ့ပြည်ဝင်ဗီဇာတွေကိုပြသခဲ့ပြီးဒီဖြစ်ရတဲ့ပတ်သက်လို့စင်ကာပူနဲ့မလေးရှားတန်ယုံတွေကိုမြန်မာနိုင်ငံသားရေးဌာနကအကြောင်းကြားထားပြီးလို့လည်းပြောပါတယ်။ဒါနဲ့ပတ်သက်ပြီးတူရကီနိုင်ငံပိုင် TRD ရုပ်သံဌာနဘက်ကတခုခုပြောဆိုတာတော့ထွက်မလာသေးပါဘူး။